to the Voice of America in Burmese.
Minglawa khmya, VOA American အတန်ရဲ့2023ခုနှစ် April 29ရက်အင်္ဂါနေ့မနက်ဖြန်စီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခမ ्या ။ကျွန်တော်ကရဲမော်မှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
အဲ့ဒီပဲရတော့လူများကိုကျင်းထန်စွာထိခိုက်နိုင်စေသောအကြံဖတ်မှုကီတူလူလူဤကျမ်းမာရေးတုံ့ပြန်လုံခြုံရေးစိတ်ဆမှုတို့ကြီးလေသောအနေဖြစ်ပေါ်စေခြင်းတင်နတ်သုံးမဟုတ်ပောက်ပွဲတံများကိုအသုံးပြုခြင်းအဲ့ဒီဟာတယ်ရီဇင်အဲ့ဒီ2000ဥရေအောက်တွင်ကြားရောက်ပြီးတော့ရှိထားပါတယ်ဒါအပြင်ဤဥရေအောက်တွင် UK တွင်မှရှိသည့်အကြံဖတ်ဖွဲ့
လန်ဒန်မြို့ဝက်စ်မင်စတာတရားပေါ်မှာ82နာရီကြာအစာငတ်ခံဆန္ဒပြတောင်းဆိုနေတဲ့ကိုကျော်မင်းဟန်နဲ့ဆက်သွယ်နေမြင့်ချက်တက္ကသိုလ်ယာရုသုံးနဲ့အပြောင်းအရွှေ့တွေအပေါ်ဆရာဆရာမတချို့ဘဝင်မကြတဲ့အကြောင်းကနီးရင်းမပင်ရွာသားတွေစစ်တပ်ကိုစိုးရင်ကြောက်ရွံ့မှုတွေကြောင့်တောထဲကိုတင်းရှောင်နေရတဲ့အကြောင်းတွေနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သတင်းပတ်ဆိုင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့အင်္ဂါနေ့မနေ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်အင်ဂျင်နီတို့ကပြောပြပေးမှာပါခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဧပြီလ24ရက်နေ့ကကျင်းပတဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘဂနာတို့တီးသန့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့အတွင်းမှူးချုပ်ယုံဒုတိယပြောခွင့်ရဖရန်ဟက်ကအတည်ပြုပါတယ
် She had a number of engagements in Jakarta including with a number of the foreign ministers who were present from the Association of Southeast Asian Nations and she also had a meeting with Myanmar's commander in chief Min Aung Hlaing
အာဆီယံနိုင်ငံတွေရဲ့အစည်းအဝေးကိုတက်ရောက်လာသူဝန်ကြီးအတော်များများအပါအဝင်ဂျကာတာမှာသူတွေ့ဆုံခဲ့သူအများပြားရှိပါတယ်။မြန်မာစစ်တပ်အကြီးအကဲမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။စစ်တပ်အပါအဝင်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့အစည်းအားလုံးနဲ့တွေ့ဆုံဆွေးနွေးမှုတွေဆက်ပြီးလုပ်ဖို့သူရည်ရွယ်ထားပါတယ်လို့ပြောသွားတာပါ။ဒါပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့ပြောခွင့်ရကထုတ်မပြောပါဘူး။အခုအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်အင်ဒိုနီးရှားကိုတောရောက်မှုကနေမြန်မာအရေးအတွက်အဓိကကျတဲ့အာဆီယံရဲ့အခမ်းအနားအတွက်ကုလသမဂ္ဂကဆက်လက်ပံ့ပိုးပေးနေတဲ့ဆိုတာကိုပြသခဲ့ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကအကြမ်းဖက်နေမှုတွေချက်ချင်းရပ်ပစ်ဖို့တောင်းဆိုချက်ပါဝင်တဲ့အစည်းအဝေးပြီးထုတ်ပြန်တဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီမှုဟာတိတ်ကိုအရေးပါတယ်လို့လည်းပြောပါတယ်။ဒါ့အပြင်အခြေခံရပိုင်ခွင့်နဲ့လူ့ခွင့်ရေးကိုလေးစားလိုက်ရတဲ့အနေနဲ့စစ်တပ်ကဖမ်းဆီးထားသူအလုံးကိုအမြန်ပြန်ပြီးလွှတ်ပေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။နိုင်ငံတွင်းအခြေအနေတွေပိုပြီးဆိုးမလာအောင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဆွေးနွေးအဖြေရှာကြဖို့လေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကရောအထူးကိုယ်စားလှယ်မစ်ဘာဂနာကပါဆက်ပြီးတိုက်တွန်းနေပါကြောင်းလည်းပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘဲရက်အိုဘားမားကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာဝန်းနည်းဖွယ်ရက်စက်တဲ့အကြမ်းဖက်မှုတွေကြောင့်စိတ်မကောင်းဖြစ်နေရတယ်လို့ကျေးဇူးလူလူရဲ့အတန်တွေကိုထင်ဟပ်တဲ့နိုင်ငံတော်လှုပ်ရှားမှုတွေကြောင့်စိတ်အားတက်ကြွရတယ်လို့ပြောပါတယ်။ကဘာကြီးအနေနဲ့မြန်မာနိုင်ငံပေါ်ဆက်ပြီးအာယုံစူးစိုက်နေဖို့လိုတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တခုအကြာလွတ်လပ်မှုကြီးကြီးမားမားရခဲ့ပြီးတဲ့နောက်မှာစစ်တပ်ကသူ့ဆန္ဒအတိုင်းလုပ်ကိုင်ဖို့တရားဝင်တဲ့နည်းလမ်းတွေနဲ့ရရဆက်ဆက်ပြုလုပ်လာတာကိုလူလူကဘယ်တော့မှလက်ခံမှာမဟုတ်သလိုကဘာကြီးတစ်ခုလုံးကလည်းလက်မခံသင့်ဘူးလို့ပြောပါတယ်။သမရဘိုင်ဒန်အစိုးရနဲ့သဘောထားတိုက်ဆိုင်တဲ့နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာတန်ခတ်အရေးယူမှုတွေချမှတ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြောင်းရွေ့ရေးအားထုတ်တဲ့လုပ်ရပ်တွေကိုထောက်ခံကြောင်းမြန်မာပြည်သူလူထုလက်မခံတဲ့လူသက်သမားအုပ်ချုပ်ရေးဟာပိုဆိုးဝတဲ့မတည်ငြိမ်မှုလူချင်းစာနာမှုပြဿနာတွေကြာရှုံးနိုင်ငံတစ်ခုဖြစ်ဖို့အန္တရာယ်ရှိနေတယ်ဆိုတော့မြန်မာအိမ်နီးချင်းနိုင်ငံတွေကအတိအမှတ်ပြုဖို့လည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံတွင်ဒီမိုကရေစီမူဝါဒကိုမျှော်မှန်းသူတွေအနေနဲ့တိုင်းသားတွေနဲ့ဘာသာရေးဖွဲ့စည်းအသီးသီးကိုလွှမ်းခြုံတဲ့တွေးစည်းညီညွတ်မှုကိုဆက်ပြီးတိဆောက်တင်ကြောင်းလည်းအကြံပေးပါတယ်။အခုချိန်ဟာအမှောင်နှောင်းတဲ့အချိန်ဖြစ်တဲ့မြန်မာပြည်သူအများအပြားကပြတ်သားနေတဲ့စီးလုံးညီညွတ်မှုစိတ်သက်ကြန့်ခိုင်မှုနဲ့ဒီမိုကရေစီတန်ဖိုးတွေပေါ်ဆောင်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရတာကြောင့်စိတ်အားတက်ကြွရကြောင်းနဲ့ဒီလောက်ရက်ကနေပြည်သူဆန္ဒကိုလေးစားတဲ့ခေါင်းဆောင်တွေကပြေးနိုင်တဲ့အနာဂတ်မျိုးရလာနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးဒေတာရင်းတည်ငြိမ်ရေးကိုအာဆီယံကနေထိန်းပြနိုင်မယ်လို့တရုတ်အစိုးရကယုံကြည်ကြောင်း 定能够加一天了表孔呀王文本也真的让你等着在新闻部调查结果一不然那社交也员工只有等用 Facebook 嘛破表他把人三年那个印度尼西亚能够加个大妈你们与阿仙港上的图西为天宝了我丢书啊个就是的路但他们那是一千年电脑母要把哦阿龙把我奶奶阿仙本身的西为干的两张沙点比来大路来表把人你们能够能够一点来电脑阿仙个年年年年不光上一杯其他人今年也听别奶奶轮流来讲来表把人你们与阿仙也讲完上一杯母过丢干的套看的路你们能够把青年与身边的年感觉皮身难不第五十五个都你都还能动了变成了多美路来表把人你们能够把费德里第四的阿纳登给别人老板阿纳登母过上讲的三大家母人来读四的那些人讲三大家地图亚王名所对冲给阿杯没地名人骗你的你们能够接的那路你们地图里边皮身难的都路拉张拉下十五个跟你来你们表家来把人提拉烧班中个嘞你们阿拉班月帮忙谈看也有没有差不多第一人是个无敌多少人来了让他说个这里比较了吧等你来你们了也打地图的对生态要留着留着这个今天才能上下场让他说个表白的你们也对让他给个收入你的路你们能够去帮你来这个对他留着在上级里来你讲让他说个表白的 Dmitry Peskov 的这领导这个表白的大便รัสเซียเนี่ยมาสะสั่นเองอ่ะกาละจาศีชื่อแกล่ะဖြစ်ပြီးဒါကိုတံမိုးထားကြောင်းねမြန်မာအနေနဲ့သူတို့ရဲ့ပြဿနာကိုသူတို့ဖာသာဖြေရှင်းဖို့ရုရှားကလူလားကြောင်းပြောကြခဲ့တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့3လလောက်တွင်ဆီယန်နရှင်ဆန့်ကျင်ဆန္ဒပြမှုဇက်တိုက်လုပ်နေတဲ့ရန်ကုန်မှာလမ်းမရေဘော်ရင်းနဲ့စစ်တပ်အင်အားလုံးရင်းနဲ့လုံခြုံရေးတင်းကျပ်ထားတဲ့ကြားကတနင်္လာနေ့မှာလည်းလူရာထီပါတဲ့ချီတက်ဆန္ဒပြပွဲတွေကိုတနေ့ရက်ထဲမှာနေပြုလုပ်ခဲ့ကြပါတယ်နန်းလေးပေါ်ထွက်လာတဲ့ရင်တန်းတွေကိုကြားစစ်စစ်ရှိတာနဲ့လက်နက်ကန်ဆောင်ချက်တာအပြင်တံမုံတီးသူတွေကိုဖမ်းဆီးနိုင်ကျင်တာနဲ့ရပ်ပဲအစင်းစစ်ပြီးဖမ်းဆီးတာတွေရှိနေတဲ့ရန်ကုန်မှာအခြေအနေတွေတင်းကျပ်တဲ့ကြားကအခုလိုထိတက်ဆန္ဒပြနေကြတာပါရန်ကုန်တိုင်းတွင်းကလှိုင်ဆန်းချောင်းတာမွေမြောက်တကုံမြို့နယ်တွေမှာလည်းစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့တရက်တရက်ဆန္ဒပြပွဲတွေးတဲ့ပိတ်တန်တိတ်တဲ့ပိတ်ဆက်တဲ့ပုံစံမျိုးစုံနဲ့ဆန္ဒပြနေကြတာပါတနင်္လာနေ့တိုင်းလောင်းလုံမြို့မှာလည်းဆန္ဒပြမှုတွေဆက်လုပ်နေကြတာဖြစ်ပြီးတနင်္လာနေ့မှာတပိတ်စစ်ကြောင်းနဲ့အဖြိုခွဲခံရပြီးဆန္ဒပြသူတွေရဲ့စိုက်ကတချို့လည်းအသိခံခဲ့ရပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေကြောင့်တေဆုံးမှုအများပြားရှိတဲ့မန္တလေး၊မုံရွာ၊ကလေး၊မိုးကုတ်၊ကချင်ပြည်နယ်၊ဖားကန်နယ်၊မိုးကောင်းမြို့တွေမှာလည်းစစ်အာဏာသိမ်းဆန့်ကျင်ရေးနဲ့မြို့သားညီညွတ်ရေးအစိုးရထောက်ခံကြောင်းချီးတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေဒေသအတော်များများမှာဖြစ်ပွားနေချိန်မှာပဲအိမ်လုံးလက်နက်တွေကန်ဆောင်နေရှိတဲ့ချင်းပြည်နယ်နဲ့သခိုင်းတိုင်းနယ်ကဒေသတချို့မှာတော့တပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ
်ဒီရီအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ညာတိုင်းဒိုမီတာ40 kHz 9613ညာတိုင်းဒိုမီတာ51 kHz 9859နဲ့ဟိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်အစင်လာရတမနာတတန်ရပောင်းတရားကာလအတွင်းဆောင်ရွက်ချက်တွေကိုအကဲဖြတ်သုံးသပ်ရမှာအမေရိကန်တမနာဂျိုးဘိုင်ဒန်အနေနဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလသူကတိပေးခဲ့တာတွေအကောင့်ထဲဖော်နိုင်တာတွေရှိတယ်လို့တချို့နေရာတွေမှာလည်းအားနည်းချက်တွေရှိခဲ့ပါတယ်သမရတာဝန်ကိုစတင်ထမ်းဆောင်လာတဲ့ရပောင်းတရားပြည်ကနီးဘိုက်ဒန်အနေနဲ့ထင်ထင်ရှားရှားဆောင်ရွက်ခဲ့တဲ့ကိစ္စတွေထဲမှာသူအာဏာရပြီး15ရက်အတွင်းသမရရဲ့အထူးလုပ်ပိုင်ခွင့်အမိန့်ပြဋ္ဌာန်းချက်49ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒါဟာသူ့အရင်သမရတွေထက်အများကြီးပိုတယ်လို့ဆိုပါတယ်။ဒါ့အပြင်ဘိုင်ဒန်လက်ထက်မှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ခုကြားအသွင်ပြောင်းလဲလာတဲ့မဟာမိတ်ဆက်ဆံရေးသဘောတူညီချက်ကတိတော်တော်များများရရှိခဲ့ပါတယ်။တိုင်းပြည်ရဲ့အရေးကြီးတဲ့ကိစ္စရပ်တွေမှာပါတီနှစ်ခုရဲ့သဘောတူညီချက်နဲ့လှုပ်ဆောင်နိုင်တဲ့အခြေအနေမျိုးနဲ့ဆောင်ရွက်မှာဖြစ်တယ်လို့သမရဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဒါ့အပြင်သမရဘိုင်ဒန်ဟာCOVID-19 ကပ်ရောဂါအပါအဝင်အခြားကူးစက်ရောဂါနဲ့ဆိုင်တဲ့ဂရုတွေကိုလည်းရပောင်းတရားအတွင်းအောင်မြင်အောင်အကောင့်ထဲပေါ်နိုင်ခဲ့ပါတယ်။
Our plan starts with mounting an aggressive, safe, and effective vaccination
campaign. ဒီကနေ့ဟာကျွန်တော်တို့ရဲ့ပထမနေ့ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောလာတာပါအခုဆိုရင်သူကတိပေးထားတဲ့အရေးအတွက်ထက်ကြောလုံးကြီးကာကွယ်ဆေးထိုးနိုင်သည့်သူပေါင်း20ရှိသွားပြီဖြစ်ပါတယ်ဘိုင်ဒန်ဆိုရအနေနဲ့ယာတီဥတုတနက်ကန်ဆောင်ခွင့်လူဝင်မှုကြီးကြပ်ရေးဒုက္ခတွေအရေးလူမျိုးရေးခွဲခြားမှုနဲ့မညီညာမှုစတဲ့အမေရိကန်ရဲ့အဓိကမူဝါဒဆိုင်ရာတွေမှာလည်းကတိပေးထားတဲ့အတိုင် ကင်ဆောင်ခွင့်ရှိမရှိဆိုတဲ့တနက်ကင်ဆောင်ခွင့်အဓိကထိန်းချုပ်မဲ့ဥပဒေတစ်ကိုစဉ်းစားဖို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကတနင်္လာနေ့ကသဘောတူညီခဲ့ပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဒီကနေ့အချိန်ထိအမေရိကန်နေအနေနဲ့နေအိမ်တွေမှာမိမိကိုယ်ကိုကာကွယ်ဖို့တနက်ပိုင်ဆိုင်ခွင့်ရှိနေပါတယ်။ဒါပေမဲ့လည်းအောက်တိုဘာလမှာစတင်တဲ့တရားရုံးချုပ်သက်တမ်းကာလမှာ NRA အမေရိကန်မျိုးသား Rifle အဖွဲ့အစည်းရဲ့ထွက်ဆိုချက်ကိုကြားနာမှာဖြစ်တယ်လို့တရားရုံးချုပ်ကပြောပါတယ်။အထူးလိုအပ်ချက်အရကိုယ်ကိုကိုကာကွယ်ဖို့အိမ်ရဲ့ပြင်ပလက်နက်ကင်ဆောင်ခွင့်အတွက်ခွင့်ပြုချက်ယူရမယ်ဆိုတဲ့ရာစုနှစ်တစ်ခုကြာတည်ရှိနေတဲ့နယူးယောက်ပြည်နယ်ဥပဒေကို NRA ကစိန်ခေါ်ခြေပမှာဖြစ်ပါတယ်။နယူးယောက်ပြည်နယ်ဟာလူအများရှိလက်နက်ကင်ဆောင်ခွင့်ကန့်သတ်ထားတဲ့အမေရိကန်ရှစ်ပြည်နယ်တွေကတပြည်နယ်ဖြစ်ပါတယ်။အခြားပြည်နယ်42ခုမှာတော့တနက်ပိုင်ရှင်တွေအနေနဲ့သူတို့အိမ်ကနေအပြင်ထွက်ရင်တနက်သေးဆောင်ခွင့်ပြုထားပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဒုတိယအကြိမ်ကျင်းစင်ချက်မှာတော့တနက်ပိုင်ဆိုင်တဲ့အခွင့်အရေးကိုအာမခံထားပါတယ်ရှင်။အချင်းကြခံနေရတဲ့ရုရှားတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီရဲ့အချင်းပြတ်ခြားစားမှုတိုက်ဖြတ်ရေးဖောင်ဒေးရှင်းကိုအစိုးရအဖွဲ့အဖြစ်သတ်မှတ်ဖို့ရုရှားအစိုးရရှေ့နေတွေရဲ့ရှောင်းလဲချက်ကိုတရားရုံးကတုံ့တက်ပြီးတဲ့နောက်နာဗယ်နီရဲ့ရုံးခန်းအားလုံးကိုပိတ်ဖို့အာဏာပိုင်တွေကတနင်္လာနေ့ကအမိန့်ပေးခဲ့ပါတယ်။အစိုးရအုပ်စုလို့သတ်မှတ်လိုက်ခြင်းအပြင်သမ္မတဗာဒီမီယာပူတင်ရဲ့အတိုက်ခံထင်ရှားတဲ့ပြိုင်ဘက်နာဗယ်နီနဲ့ဆက်နွယ်နေသူတွေရဲ့ပိုင်ဆိုင်မှုတွေကိုရုရှားအာဏာပိုင်တွေဘက်ကလွတ်လွတ်လပ်လပ်ဖမ်းဆီးဖို့အခွင့်အရေးပိုပြီးပေးလိုက်တာဖြစ်ပါတယ်။အခုလိုအစိုးရဘက်ကအမိန့်ပေးလိုက်ပြီးတဲ့နောက်နာဗယ်နီအုပ်စုအဖွဲ့ဝင်တွေကဆိုရှယ်မီဒီယာတွေမှာတုံ့ပြန်ရေးသားထားရမှာသူတို့အတွက်ဆက်လက်လှုပ်ဆောင်ဖို့အလွန်အမင်းအန္တရာယ်ရှိမှာဖြစ်ပေမဲ့လည်းပူတင်ကိုသူတို့တက်ဆွမ်းနိုင်သလောက်ဆက်လက်ဆန့်ကျင်သွားမယ်လို့ဖော်ပြထားပါတယ်။နော်ဗယ်နီအဖွဲ့ဟာတိုင်းပြည်တည်ငြိမ်မှုကိုပြပြားစေဖို့ခြိမ်းခြောက်နေတယ်လို့အစိုးရရှေ့နေတွေကပြောပါတယ်။အသက်44နှစ်အရွယ်ရုရှားအတိုက်ခံခေါင်းဆောင်နော်ဗယ်နီကိုဇန်နဝါရီလကလေးကစပြီးလုံခြုံရေးတင်းကျပ်တဲ့အကျဉ်းထောင်မှာထိမ့်သိမ်းထားရမှာကုလသမဂ္ဂအစိုးရသူဟာနှိမ့်ပတ်နှိမ့်ဆက်ခံရတဲ့အခြေအနေအောက်မှာရှိနိုင်တယ်လို့ဆိုပါတယ်။အာယုံကျော်အစိတ်တဲ့နော်ဗယ်နီဟာရုရှားကနေဂျာမနီနိုင်ငံသွားပြီး၅လကြာဆေးရုံတင်ကုသမှုခံယူပြီးတဲ့နောက်ဇန်နဝါရီလ18ရက်နေ့မှာရုရှားကိုပြန်အရောက်လေးစိမ့်မာရီခံဝင်ချက်ချိုးဖောက်မှုနဲ့ရုရှားဆိုရကသူ့ကိုချက်ချင်းဖမ်းဆီးခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကကိုဗစ် -19 ကူးစက်မှုအသစ်စုစုပေါင်း 35,300 နီးပါးထိရောက်ရှိခဲ့တဲ့အိန္ဒိယနိုင်ငံရဲ့အခြေအနေဟာကျေကွဲွယ်ဖြစ်တဲ့ကြော်လွန်နေပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားခဲ့ပါတယ်။အိန္ဒိယမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေ့ရှိတဲ့နှုန်းမြင့်မားနေတာဟာ9ရက်သက်တိုက်ရှိနေပြီဖြစ်ပါတယ်။ WHO အနေနဲ့တက်ဆွမ်းနိုင်တဲ့လောက်အိန္ဒိယကိုအကူအညီပေးနေကြောင်း WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ကဂျနီဗာမှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
Many countries are still experiencing intense transmission and the situation in India is
beyond control. WHO နဲ့တက်နိုင်သမျှလှုပ်ဆောင်နေပါတယ်။တခွဲကန်အထောက်ပံ့ပစ္စည်းတွေပြင်ဆင်ထားတဲ့ mobile ဆေးရုံတွေထောင်ထဲချီတဲ့အောက်ဆီဂျင်ဘူးတွေအပါအဝင်အရေးကြီးတဲ့ပစ္စည်းကိရိယာတွေနဲ့အထောက်ပံ့တွေကိုကူညီပံ့ပိုးပေးနေပါတယ်လို့ပြောသွားတာပါ။ဒါ့အပြင် COVID ရောဂါတိုက်ဖျက်ရေးအတွက်ဝန်ထမ်းပေါင်း2600ကျော်ကိုအိန္ဒိယကိုဆင်လွှတ်ဖို့ရှိကြောင်း WHO ကကြေညာထားတာကိုလည်းသူကအတည်ပြုခဲ့ပါတယ်။တနင်္လာနေ့တရက်ထဲကိုဗစ်ကြောင့်အိန္ဒိယနိုင်ငံမှာသေဆုံးသူပေါင်းစံချိန်တက်2800ကျော်အထိရှိခဲ့ပါတယ်။ဒေလီမြို့တော်မှာတော့လော့ကဒေါင်းပိတ်ဆို့ကန့်သတ်မှုတွေကိုနောက်သတင်းပတ်အထိထပ်တိုးလိုက်ပါတယ်။ ဝင်ကြီးချုပ်နရိန်ဒရာမိုဒီကတော့အိန္ဒိယပြည်သူအလုံးကာကွယ်ဆေးကိုရုံရုံကြည်ကြည်ထိုးနှံကြဖို့နဲ့ကောလာဟလာတွေကိုမယုံဘူးတနင်္ဂနွေနေ့ကသူ့ရဲ့လှဆင်ရေဒီယိုမိတ်ကွန်းမှာချဲ့သွင်းပြောကြားခဲ့ပါတယ်ရှင
်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသားနဲ့မဲရင်ချင်းတို့ကပြောပြပေးသွားတာပါ။ဒေါသရှင်တွေအခုနားဆင်နေရတဲ့ VOA American ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းမှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အပြည့်ရဲ့တိုင်းဒေသလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကျင်းပတဲ့အစည်းအဝေးမှာအမျိုးသားညီညွတ်ရေးအစိုးရ NUG တရားဝင်ဖွဲ့စည်းတဲ့အပေါ်ဝန်တာတယ်လို့အဖွဲ့ခေါင်းဆောင်ကပြောကြခဲ့ပါတယ်။ဒါပေမဲ့ NUG ကိုတရားဝင်အတိအမှတ်ပြုကြောင်းမပြောသလိုပူးပေါင်းဆောင်ရွက်မယ်လို့လည်းမပြောတဲ့အတွက် PPSD ရဲ့ရည်တည်ချက်နဲ့လှုံ့ဆော်ချက်ဟာရေပူရဆန်တယ်လို့နိုင်ငံရေးအကြီးအကဲတွေကတုံ့ပြန်ထားပါတယ်။ VOA သတင်းတော့နိုင်ကွင်းအင်ကနေသတင်းပေးပို့ထားပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်ဖွဲ့စည်းနိုင်ခြင်းဟာအာဏာရှင်စနစ်အပိတ်တ်ချုပ်ငြိမ်ရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးကြီးတဲ့ခြေလှမ်းသလန်းကိုလှမ်းလိုက်တာဖြစ်တယ်လို့ဒီလိုဖွဲ့စည်းတဲ့ပေါ်မှာ PPSD အနေနဲ့ဝန်မြောက်တယ်လို့တိုင်းတိုင်းပြည်ဖွဲ့ဆဲဖွဲ့ရဲ့ PPSD ရာယီဖွဲ့ကောင်းဆောင်ပူဇော်ကြီးရွှေကပြောဆိုလိုက်တာပါအပြည့်ရဲ့တိုင်းသားလက်နက်ကိုင်တော်လန်ရေးဖွဲ့စည်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကဒီကနေ့ဧပြီလ26ရက်နေ့မှာအွန်လိုင်းပေါ်ကကျင်းပတဲ့စီဝေးတွင်အဖွဲ့မိတ်ကွန်းထဲမှာသူကပြောခဲ့တာပါဒါပေမဲ့ NUG ကိုတရားဝင်အစိုးရဖြစ်လက်ခံကြောင်းပူးပေါင်းဆောင်ရွက်မဲ့အကြောင်းတွေမပြောတဲ့အတွက်ဗိုလ်ချုပ်ကြီးရွှေစိတ်ရဲ့ပြောဆိုချက်ဟာနိုင်ငံရေးရတန်တမာရေးရဆန်ပြောဆိုတာလို့နိုင်ငံရေးလိမ့်လာသုံးသပ်သူဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုဆက်လက်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
်တန်တမာရေးထိုင်တာပေါ့နော် NUG လူတိုင်းမောင်းဆိုရဖွဲ့တဲ့အပေါ်မှာထောက်ခံနေဆိုတာကတော့နည်းနည်းသူတို့ရက်ကကျွန်တော်နည်းနည်းဆွေးနွေးနေတဲ့ဖြစ်ပေမို့ထိကြိုက်နေတာပေါ့နော်တို့တော့လည်းပဲအဲ့ဒီ NUG ထဲမှာမပါဘူးဆိုလို့ရှိရင်တော့နည်းနည်းနည်းနည်းတော်သေးတာပေါ့တကယ်ဖွင့်လွှတ်နိုင်သေးတာပေါ့ NUG မှာပါတယ်နောက်သူတို့ဖွဲ့ပြီးမဲ့အဲပြည်သူ့ကာကွယ်ရေးတပ်မတော်ဆိုတာဒီမှာလည်းတကယ်ကြောက်ပါမယ်ဆိုရင်တော့ပြဿနာရှိပြီလို့ပြောနိုင်တယ်နော်ဒီကြတော့တဏ္ဍမန်ရေးရပြောတဲ့သဘောပါပဲ
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ရင်ပေါ်ပေါက်လာတဲ့ຫນွေဥတော်လိုင်းရေးတွင်စစ်တပ်ရဲ့ပြစ်ကတ်မှုကြောင့်တိတ်ဆုံးခဲ့တဲ့အယတား950ကျော်အတွက်စစ်ကောင်စီခေါင်းဆောင်တွေကတာဝန်ယူရမယ်လို့တော့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSSC ရဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးရွတ်ဆက်ကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့ရက်ကအင်ဒိုနီးရှားနိုင်ငံဂျာကာရာမြို့မှာကျင်းပခဲ့တဲ့ ASEAN ထိပ်တီးစည်းဝေးသဘောတူညီချက်တွေဖြစ်တဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရေးသက်ဆိုင်ရာဖွဲ့စည်းအားလုံးသွေးဆုံဆွေးနွေးရေးသွေးဆုံဆွေးနွေးရေးကိုအာဆီယံသုကုစလေကကြားဝင်ဆက်ဆက်ပေးရေးလူရာချင်းစာနာမှုဆိုင်ရာကူညီပေးရေးနဲ့အာဆီယံသုကုစလေမြန်မာပြည်တွင်းကိုဝင်ရောက်ပြီးသက်ဆိုင်ရာဖွဲ့စည်းတွေနဲ့သွေးဆုံခွေရရေးစတဲ့အချက်တွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းထက်တွင်ပြောဆိုခဲ့ပါတယ်ဒီအပေါ်မှာနိုင်ငံရေးလိလသုံးလက်သူဦးရဲထွန်းကအခုလိုပြောပါတယ်
အရာရင်းအရာဘာပဲဖြစ်ဖြစ်အပြစ်သဘောနဲ့ပြဿနာတွေဖြေရှင်းသွားဖို့ဆိုတဲ့သဘောဆောင်တာပေါ့။ဒါကြောင့်လို့ဆိုတော့အာဆီယံထုတ်ပြန်ချက်ကမြန်မာကိုယ်စားလှယ်ပေါ့မြန်မာပြည်ကမြန်မာနိုင်ငံကသွားပြီးတော့တက်တဲ့ကိုယ်စားလှယ်ကာဝေးဦးစီးချုပ်မင်းအောင်နိုင်ရဲ့သဘောတူညီချက်နဲ့ပဲချမှတ်တယ်လို့ကျွန်တော်တော့ယူဆတယ
်။ဧပြီလ16ရက်နေ့မှာမြို့သားညီညွတ်ရေးအစိုးရ NUG ကိုတရားဝင်ဖွဲ့စည်းကြောင်းပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကနေကြေညာခဲ့ရမှာ PPSC ထဲမှာပါတဲ့ချင်းမျိုးရသဦး CNF ဖွဲ့ထဲကဒေါက်တာဆလိုက်လျာမုတ်စာကောင်ကလည်း NUG အစိုးရဖွဲ့ထဲပါဝင်လာတာတွေ့ရပါတယ်။မွန်ပြည်ရပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်အောင်မငေးကတော့လက်ရှိနိုင်ငံရေးခင်းကျင်းမှာသတိကြီးကြီးထားလှုပ်ဆောင်သွားရမယ်လို့သူ့ရဲ့အမြင်ကိုမွန်ပါတာနဲ့အခုလိုပြောပါတယ်
ကြရဲမုန်နကောတကြတော့နှုတ်နှုတ်ပြင်းတဲ့မွေးချက်ချောက်နကောအွန်တရနုစမ္ဘာ
အခုလိုအချိန်နေမျိုးမှာသတိကြီးကြီးထားရပါမယ်မိဖက်ဆက်ဆက်မှုတွေဟာအန်ဒီယနှစ်ဖက်စလုံးရှိတတ်ပါတယ်အန်ဒီယကြီးကြီးတိတိနှစ်ဖက်လုံးမှာရှိနေပါတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့မန်ကန်စွာသုံးသပ်ဆုံးဖြတ်တတ်ဖို့လိုပါတယ်ဆုံးဖြတ်ချက်တွေမှားတာနဲ့မိမိတူသည်အတွက်သာမကဘူးတစ်မျိုးသားလုံးအတွက်ပါအန်ဒီယစနဲ့ဖိတ်တိုက်သူရင်ဆိုင်ရပါလိမ့်မယ်ဆိုပြီးမွန်ပါတာလိုပြောဆိုသွားတာပါငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSC အစည်းအဝေးကိုမနက်ဖြန်ဧပြီလ28ရက်နေ့ထိဗီဒီယိုကွန်ဖရင့်ဆင်းနဲ့ကျင်းပနေပြီးပါတွေအသေးစိတ်ဆွေးနွေးနေတယ်လဲဆိုတာတော့မသိရသေးပါဘူးဒီအစည်းအဝေးမှာကရင်မျိုးသားစည်းရုံး KNU
Shami Bianle Susan Yi Kongsi, Tambai Shami Tamro, Asi SSSC, Momide Party, NNSP, Yamanangalo Sanya, Changdamia, Democratic Tau, ABFDF, Yikanbi Lumia Yi Party, ELB, Chimura Tau CNF, Democracy Chubu Gian Tamro, TGV, Sara Puesa, Kongsangui, Sunu Nidale, Chibare, Pigre Ebella Nayani Machimba PCK, BBSC, Siwirungaro, Sikonsi Takani, Lenname Pirurigu, Champet, Tapian, Nemugu, Yantambu, Pansi Saint Dara Durigu, Mianzo Lupebu, Piduru Saint Venere, Meutola Yine, CDN Lucia Mudugu, Selegunyi Pedro Messurane, CRP Aja, Natalche Poesibo, Ubrego, Piatinjau, Petra Democracy, Brenian, Genia Chego, Josu Jau, Genia Chet, Topian Kevarekamia.
Nangong ain't the Rembe Butarawa. Sit Anna Demu Sanjane, Anna Pisan Yi, CDM Lushamude, Dagado, Siasiama the Chopawa Nijajima, CDM Melode, Siasiamarego, Yaru Dura, Tawan Jangshu Rarego, Anna Ding Nasaka, Sigong Siga, Loni Bare, Yamatananga Loma, Shida Dagadune, Koli Bontia Dongrejago, Mila Tongyama, Jampune Mamu, Siasiamari, Loquin, Jangwen Jabu, Ginyawunji Tanaga, Ginya Tavare. ကျန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကျွန်တော်ရဲမုံကပဲဆက်ပြီးပြောပြပေးမှာပါ။လာမယ့်မေလ9ရက်နေ့ကစပြီးတက္ကသိုလ်နောက်ဆုံးနှစ်နဲ့မဟာဝိဇ္ဇာတန်းတန်တန်းတွေကိုပြန်ဖွင့်မယ်လို့နာဆာကစစ်ကောင်စီရဲ့ပညာရေးဝန်ကြီးဌာနကကြေညာထားပြီးပညာရေးဝန်ထမ်းအနေနဲ့မေလ3ရက်နောက်ဆုံးထားပြီးလုပ်ငန်းဝင်ပြန်ဝင်ကြဖို့နောက်ဆုံးအကြိမ်သတိပေးထားပါတယ်။စစ်အာဏာသိမ်းခဲ့ပ ီကဝန်ထမ်းတော်တော်များများကတော့အလုပ်ပြန်မစင်ဖို့ဆုံးဖြတ်ထားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာတက္ကသိုလ်ဆရာများတမကကဒေါက်တာဒေါ်နှင်းနှင်းအောင်က VOA ကိုပြောပါတယ
်သူတို့ကခေါ်နေတယ်ဒီကားလောက်ကတော့ဒီကတက်ကူဆရာအတိုင်းဝိုင်းကတော့နော် 85% လောက်ထိကတော့လုံးဝသွားမှာမဟုတ်ဘူးသူတို့ခေါ်လဲပုံမှန်ဒီကြံကြမ်းမတွေကတော့အလုပ်ထုတ်ပြလဲဒီမဆက်ဘူးအဲတချို့ကြတော့လေမိသားစုအခြေအနေကြောင့်ဟိုပြန်စဉ်းစားတဲ့လူတွေလည်းရှိတယ်လို့တော့ကြားတယ်ပေါ့နော်ဒီအခြေရင်းတွေကတော့တုံ့ပြန်နေကြမှာပဲအဖြစ်ပေါ်မှာပ
ါပေါမောက်ကယာရုကနေဒုတိယပေါမောက်ကချုပ်ယာရုရှောက်ထားသူတွေလည်းကအယောက်80ကိုအခုလကုန်မှာလူတွေအကဲဖြတ်ဖို့အစင်းမြင့်တင်ညာရေးဦးစီးဌာနကခေါ်ယူထားပါတယ်ဒီရပိုင်းထဲမှာလည်းယာရုအတိုးနဲ့အပြောင်းရွှေ့တွေကိုဇက်တိုက်လှုပ်ဆောင်နေပါဗျာ။အခုနှစ်ဇန်နဝါရီလအတွင်းမှာတက္ကသိုလ်ဆရာဆရာမတွေရဲ့ယာရုအတိုးနဲ့အပြောင်းရွှေ့တွေကိုလှုပ်ထားပြီးဖြစ်လို့အခုအပြောင်းရွှေ့ဟာယူသားမှုမရှိကြောင်းဒေါက်တာဒေါ်နှင်းနှင်းအောင်ကဆက်ပြီးပြောပါဗျာ
။ဒါပုံမှန်လုပ်တဲ့အနေအထားမျိုးမဟုတ်တော့ဘူး။ဒီတစ်ခေါက်လုပ်တာအဲ့ဒါတော့နော်။ဒီ GDN လုပ်တဲ့ပုံစံမျိုးကိုချိန်ချောက်ဖို့အတွက်နောက်ပြီးတော့တစ်ခါတစ်ခါဆွဲဖို့ပေါ့နော်။အဲ့တော့ဒီ GDN လုပ်တဲ့လူတွေမင်းတို့လုပ်သွားလဲပြီးမဆိုင်ဘူး။အော်ငါတို့ကအခြားအစားထိုးကြချည်ရဆိုတဲ့ပုံစံမျိုးနဲ့ဒီဘက်မှာယာရုမတ်တက်လို့အရင်ထုတ်ပေးလိုက်တယ်။ဒီလိုမျိုးရော့သွားတဲ့လူတွေနေရာချိန်နဲ့သူတို့အစားထိုးကြချည်ရဆိုတဲ့ပုံစံကိုချိုးဖို့အတွက်ဒီလိုလုပ်နေတယ်လို့အကြံဉာဏ်ပြောလို့ရပါတယ
်။လက်ရှိမှာ905ကာဂျီနဲ့ဖန်ဝရန်ထုတ်ခံထားရတဲ့တက္ကသိုလ်ဆရာဆရာမ30ကျော်ရှိပြီးတာဝန်ကယာယီရက်ဆိုင်ခံထားရတဲ့သူကတော့200ကျော်ရှိပါတယ်။စေအုပ်ချုပ်ရေးကောင်စီလက်အောက်မှာတာဝန်မထမ်းဆောင်ပဲနေဖို့ပညာရေးဝန်ထမ်းအများစုကဆုံးဖြတ်ထားသလိုစစ်ကောင်စီဘက်ကလည်းတက္ကသိုလ်အသီးသီးကဆရာဆရာမတွေကိုအပြောင်းအရွှေ့တွေဇက်တိုက်လှုပ်လာပါတယ်။အခုလိုအပြောင်းအရွှေ့တွေကအကြောင်းသားတွေကြောင်းပြန်တက်အောင်လှုပ်တဲ့နည်းလမ်းတစ်ခုဖြစ်နေကြောင်းလာရှိုးတက္ကသိုလ်ယူပါဗေဒဌာနကကတိကဒေါက်တာထွန်းထွန်းနိုင်ကတော့မြင်ပါတယ်
။ကျောင်းသားကျောင်းသူတွေကသူတို့ရဲ့ဆရာဆရာမတွေကိုဆိုရှယ်ပနီရှမန့်နဲ့ပေါ့ဆဲရဆိုတာကရှိတယ်။အရှိတော့ကြောင်းပြန်ဖို့ပြဆိုလို့ချင်းဒီကျောင်းသားကျောင်းသူတွေကကြောင်းပြန်တက်ချင်တယ်ဆိုတော့ငါသူတို့ဆဲရဆိုတာချင်းသူတို့ဆရာဆရာမတွေအဲ့ဒီလိုဆိုလိုက်သူကတက္ကသိုလ်ကြတဲ့ကြောင်တယောက်လာလိုက်မယ်အဲ့ဒါသူဆယ်တဲ့လူသမောတဲ့လူကကျောင်းသားကျောင်းသူကကျောင်းလာတယ်ပေါမောကကျောင်းလည်းအသိစီရမယ်ကျောင်းပြန်ခွင့်ဒီကပေါမောကကျောင်းလည်းအသိစီရမယ်စီနံဘဏ္ဍာဌာနမှုလည်းအသိစီရမယ်သင်တန်းရဌာနမှုလည်းအသိစီရမယ်အဲ့လိုသဘောမျိုးကျောင်းရှိလို့ကျွန်တော်သုံးသပ်တယ
်ဆရာဆရာမတွေအနေနဲ့အာနာဖီဆန်နဲ့ CDN လှုပ်ရှားမှုမှာမပါဖို့နိုင်ငံဝန်ထမ်းစီမင်းတွေကိုခြေပုံဖို့စီကန်ထက်ပြီးဖောက်ဖျက်ရင်အရေးယူသွားမယ်လို့တက္ကသိုလ်အချို့ကဖိအားပေးနေပါတယ်မန္တလေးမြို့မှာတော့တက္ကသိုလ်ကျောင်းသားများတက်မကကဥဆောင်ပြီးကျောင်းပြန်မတည့်ရေးလှုံ့ဆော်တဲ့လှုံ့ရှားမှုတွေကြေကြေကြံ့လှုပ်လာနေပါဗျ။2019-2020ပညာသင်နှစ်စည်ရင်းအရဆိုရင်ဝိဇ္ဇာသိပ္ပံတက္ကသိုလ်48ခုမှာကျောင်းသား3,200ကျော်နည်းပညာနဲ့ကွန်ပျူတာတက္ကသိုလ်တွေမှာ9,800ကျော်ပညာရေးဒီဂရီကောလိပ်25ခုမှာ1,800ကျော်ရှိပြီးဝိဇ္ဇာသိပ္ပံတက္ကသိုလ်38ခုမှာအဝေးတွင်တက်နေတဲ့ကျောင်းသားကတော့6,200ကျော်ရှိပါတယ်။ပညာသင်နှင့်အသီးသီးမှာတက်ရောက်နေတဲ့တက္ကသိုလ်ကျောင်းသားအားလုံးပေါင်းကတော့10,000ကျော်ရှိတယ်လို့လက်ရှိပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အားဖြင့်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အားဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bemis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
VOA American အသံရဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုနားဆင်နေရတာပါ။စကိုင်းတိုင်းကဏီမြို့အပါအဝင်မြို့နယ်အတွင်းကကြေးရွာတရာစင်လောက်ကဒေသခံတွေစစ်တပ်ကိုစိုးရင်ကြောင်းရင်မှုကြောင့်တစ်တောတွေအတွင်းထွက်ပြေးတိမ်းရှောင်နေရတာသတင်းနှစ်ပတ်နီးပါးရှိလာပါပြီ။ရင်းမပင်နဲ့ကဏီကြားဒေသသုံးခုမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတဲ့စစ်တပ်နဲ့ဒေသခံတွေကြားသွေးထွက်တန်ရုံထိတ်တိုက်တွေးခဲ့ပြီးနောက်ကဏီမြို့နယ်အတွင်းကြေးရွာတွေကိုစစ်တပ်ကလိုက်လံရှာဖွေနေတာပါ။ကဏီဒေသခံသူကိုမတ်တင်ကြီးထိုက်ဆက်တွေ့ပြီးနောက်ဆုံးရအခြေအနေတွေကိုမေးမြန်းထားပါဗျ။အ
ော်ဟုတ်လောလောဆယ်အခြေအနေတော့ရွာတွေတော်တော်များများထွက်ပြေးနေတယ်ဗျ
။ဟုတ်ကဲ့ဘေးရွာတွေပြေးနေရပါတယ်ရှင
်။ကျွန်တော်တို့ကဏီရဲ့တောင်ဘက်အချမ်းပြောရမှာပေါ့နော်။ကဏီတောင်ဘက်ကစပြီးတော့ကျွန်တော်တို့ချောင်းမနဲ့ကြားပေါ့။ကဏီကြီးချမ်းမြောင်းရှိနေ။ကဏီချမ်းမြောင်းတစ်သေးချောင်းပန်းတိုင်းငဖြက်ပုတ်ထောအရှိရအနောက်ရွာသမင်းချမ်းမင်းမတဲ့ဝင်ချောင်းမအဲ့ရွာကြီးအကုန်လုံးနီးနီးပြေးနေရတယ
်ဘလို့ဖြစ်လို့ပြေးရပါသလဲရှင
်တင်နေတဲ့အလိုရွာကြီးထဲမှာလိုက်လိုက်မှွေးနေလို့ပေါ့
မှွေးနေတယ်ဆိုတာကဘသူတွေပါလဲရှင
်အာစစ်ကောင်စီရပေါ့
စစ်ကောင်စီဆိုတာကစစ်သားတွေလားရဲတွေလားရှင်ဘသူတွေပါလဲ
ဟုတ်ဟုတ်စစ်သားတွေ
စစ်သားတွေဘလို့ဖြစ်လို့သူတို့ကရွာကြီးထဲကိုဆင်းလာပါလဲရှင်ဒီကဏီမျိုးပေါ်မှာမဟုတ်ဖ ೇನೆ
အမားတို့ပြည်ခဲ့တဲ့အတိုင်းပဲလေတကြီးတိကတွေတို့ဇက်မှာဖြစ်ထားတဲ့တိုက်ပွဲတွေရှိတော့အဲ့ကျွန်တော်အထင်တော့လက်နက်ကိစ္စထင်တာပဲလက်နက်ဒီပါတွေအလိုလိုက်ဖြစ်တယ်ထင်တာ
အဲ့တော့ဒီရွာတွေကဘယ်ဟာနဲ့ဆက်ဆက်ပြီးတော့သူတို့ကရှာလာပါလဲရှင
်အတော်တော်များများတော့ဒီဘက်ကျွန်တော်တို့အဲ့တကြီးကိစ္စရင်နောက်ပြီးတော့ဒီဘက်လဲရှိလဲရှိမှာတခါဖြစ်တယ်ကျွန်တော်တို့နောက်စေဘာကြောင့်လဘူးဘက်မှာတခါဖြစ်တယ်အဲ့သုံးပွဲနဲ့ဆက်ဆက်တယ်လို့ကျွန်တော်တော့ထင်တာပဲအဲ့မှာဒီဘက်ကခုခံနိုင်ရှိတော့အဲ့လက်နက်ဒီပါဒီဝင်းရှာရင်လည်းအဲ့လိုလုပ်တယ်လို့ထင်တာပဲဗ
ျဟုတ်ကဲ့ဟုတ်ကဲ့အခုလက်ရှိကဏီမျိုးပေါ်မှာနေရတဲ့အခြေအနေကရောဘယ်လိုရှိပါသလဲရှင
်မျိုးပေါ်တွေကလည်းတော်တော်များများတော့ထွက်ပြေးနေကြတယ်ဗျမျိုးပေါ်မှာလည်းစစ်တပ်ကရှိတယ်ဟိုအများကြီးတော့မဟုတ်တော့ဘူးပေါ့အဲ့လိုတက်ဖြန့်ထားတဲ့သဘောပေါ့ဟိုတနေ့လုံးမီးမီးဖြန့်ထားတာဗျစစ်သားကြီးအဲ
့တော့ထွက်ပြေးနေကြတယ်ဆိုတော့ကဏီကနေဘယ်ကိုထွက်ပြေးကြတာပါလဲရှင်
ကျွန်တော်တို့ဘက်ကတော့ဒီတော့တွေရှိတော့အဲဒီတော့ပြုတ်လေးတွေရှိတော့တော့ပြုတ်တွေထွက်ပြေးကြတာများတယ်ဗျ။အ
ိုးတော့ပြုတ်ဆိုတာကမြို့တခြားမြို့ကိုပြောင်းတာမဟုတ်ဖ ೇನೆ ဒီတော့တွေတဲ့ကိုသွားရှောင်နေကြတာလားအဲ့လိုပါလားရှင
်။ဟုတ်ကဲ့ဗျဟုတ်ကဲ့
။အဘလောက်ကြာပြီလဲရှင်အဲ့ဒီအချိန်ကြီးက
စောပိုင်းကတော့ရန်ဖန်ရန်ခါပေါ့အခုကတော့ရက်ဆက်သူတို့ရှောင်နေကြတာများတယ်ဗျ။
အဲ့တော့ကဏီကိုဒီလုံချုံရေးစစ်တပ်တွေဝင်တာပဲဘယ်လောက်လောက်ကြာပါပြီလဲရှင်
။အော်တကြံမတန်နေကြရမှာရင်တကြံမဆလင်ရပိုင်းလောက်ကြရဝင်မှာပြ
။ဟုတ်ကဲ့အဖမ်းစီရောရှိပါသလား
။အဖမ်းစီကစောပိုင်းတော့သူတို့မတင်လာတဲ့လူတွေလိုဖမ်းတယ်ဖမ်းစီလိုတစ်သေးပြီးပြန်လွတ်တာတွေရောညားပါတယ
်။ဟုတ်ကဲ့ဆိုတော့ဒီအကြအဆုံးရောရှိပါသလားရှင
်။အကြအဆုံးညားတော့ကျွန်တော်တို့မြေပြင်ချင်းနေရတိကျကြတယ်ကိုယ်လုံးတိတိကျကျတော့မပြောနိုင်ဘူးကြာဒါပေမဲ့အကြံပေးနေတော့ရှိပြီကြာ
အခုထွက်ပြေးနေကြရတဲ့လူတွေရောတစ်တော်ထဲမှာလုံခြုံပါရဲ့လားရှင်ဘလို့နေကြရတယ်လို့သိထားပါလေ
တစ်တော်ထဲမှာတော့တော့ဘက်ဒီတာဆိုတော့သူတို့နေကြီးမကျွမ်းကျင်တော့နည်းနည်းတော့ရမ်းမဲ့ရောမုံရဲပေါ့ဒါပေမဲ့လုံခြုံနေလို့တော့မခံစားရပါဘူ
းဒီရှောင်ရတဲ့သူတွေဘလို့နေကြပါလဲရှင်
ဟုတ်ကဲ့အဲ့ဒီရှောင်ရတဲ့လူတွေဟိုက เนเน่รอแค่ๆสิอ่ะบ่เนาะซ้ายตอกปีปัญญาหลูอี้บ่ช่องว่าละกะจ๊ะเอ้อที่ช่องเนี่ยแหละตูรีเนี่ยที่မျိုးบ่เนี่ยย่ออัศเสตวยตรุ่ยเฉีนนี่อะไรดิย่อโหตีจาบาเยล่ะရှင်ตีจาผิดตัวบาดล่ะบลูช่องนี่จาบาดล่ะเออช่องเนี่ยอะคารอโหตีวาเนี่ยตีวาหลูนี่ย่ออฉิเสตตวยลีย่อชี้จาเลยจ้ะโหหลูรออืมลีลีจาๆคาลีรอตะเถิงโหตะเถิงบ้าดิบาดิย่อแต่ดาดิบาดิย่อชี้จ้ะ
အဲ့ဆက်တွေ့လीတော့ရှိကြပါလားအခုလုံးလုံးတဲ့တောင်ကျွန်တော်ရွာကျွန်တော်တို့ရွာရဲ့အနောက်မြောက်ဘက်မှာဟိုတဲစုရွာလေးရှိကြတယ်ဗျအဲဒီမှာစစ်သားတွေဝင်စီးတယ်လို့ကြားတယ်ဗျကျွန်တော်လမ်းကြီးခုနကခဏတည်းဒီခုလည်းဖုန်းနဲ့ခဏခဏဝင်နေကြဗျအဲတို့ကဝင်စီးတော့ရောဒီရွာတဲကဘယ်လောက်ဆိုးရင်စရာရှိလို့ထွက်ပြေးကြတာပါလဲသူကရိုက်နှက်လို့လားဘာကြောင့်မှလဲရှင်အဲတော်တော်များတော့
လက်ရှိအနေထားအရာထခြားနယ်ဒီမှာဖြစ်တာဘာညာကြီးကြားတာနဲ့ကြောက်ကြတာပေါ့ဗျာရိုက်တာနှက်တာလောလောဆယ်အဲ့လိုဖမ်းတာကြည့်ကြတော့အဲ့လောက်ကြီးမလုပ်သေးဘူးဗျဟိုဘယ်လိုပြောရင်ထိတ်တိုက်ကိုမတွေ့ရဲတော့အဲပုံစံဆိုတော့ထိတ်တိုက်တွေ့ရင်တော့သူတို့ဘယ်လိုလုပ်မယ်ဆိုတော့မပြောတတ်ဘူးပေါ့ဗျအဲ့လိုထိတ်တိုက်အတွေ့မခံမဲနဲ့အတော်တော်များများရှောင်ကြတယ်ဟုတ်ကဲ့ရွာလုံးကျွတ်
温下比罗变多了啦，他妈妈哎，原来嘛是细腻了吧，拉不溜吧来些。
都是在村上的原来我变变太多了，然后我原来只有了家一年都没好过。
好嘅，哎咯，啲誒邊度嚟嘅？但係我係先生玻璃，但係路嚟下咯，出邊嚟嘅？開油咗，都係但係但係你嘢睇下咩？耶穌人就講出邊家嚟咗，都係講嘅咧。啲誒咩必須的誒作用，誰吃也罷嘢啦先。
誒，必須必須啊咯，誒就誒咪吃過，我你啊就見到都要換啦，換啦邊度啊嘛？兩邊嘅誒咪個，從接地攤接沙拉都。
အရက်ဒီယာတွေဘာတွေတွင်ရအကုန်တောက်တာလို့အလုံးကြီးတွေတောက်သွားတယ်မတ်တင်ကြီးထိုက်ဆက်တွေ့နေနေထားတာပါမြန်မာနိုင်ငံမှာအာနာသိန်းစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုနဲ့ဖမ်းဆီးပြီးနောက်တိတ်ဆုံးသွားရတဲ့လုပ်ရည်တွေဟာဗြိတိန်နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေသတ်မှတ်ချက်နဲ့ညှိနှိုင်းနေကြကြောင့်မြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ကျင်ညာပြီးပြင်း
ကျွန်တော်တို့ကမြန်မာအကြောင်းသားများတမကအဖွဲ့ဝင်၃ဦးတွေကတမကဥက္ကဋ္ဌဖြစ်သူကိုကျော်မင်းဟန်ကိုကိုညံဝင်းအောင်ကဆက်သွယ်နေနေရမှာသူကအခုလိုဆက်တင်ဖြေကြပါတယ်။ဟုတ်ကဲ့အဓိကကတော့ဘောနော်ကျွန်တော်တို့ကဘုံမြန်မာစစ်ကောင်စီဘောနော်
ဒီပြန်နိုင်တော့ပြည်သူတွေကိုပရိုတက်ရှင်ဗီဇာပေးနိုင်ဖို့ပေါ့နော်အဲ့ဒါအတွက်တောင်းဆိုနေရဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ဒီတင်အစိုးရကချမှတ်ထားတဲ့ အလူများကိုကျင်းထန်စွာထိခိုက်နာစေသောအကြံဖတ်မှုဒါမို့ပစ္စည်းဥစ္စာပိုင်ဆိုင်မှုကိုအကြီးအကျယ်ပျက်စီးစေခြင်းဒါမို့လူတေဦးတယောက်ဤအသက်အန္တရာယ်ကိုအန္တရာယ်ပြုခြင်းဒါမို့ဤသူလူစုဤကျန်းမာရေးတုံ့ပြန်လုံလင်စိတ်ချမှုတို့ကြီးလေသောအန္တရာယ်ဖြစ်ပေါ်စေခြင်းသင်္နတ်တုံ့မဟုတ်ပောက်ပွဲတံများကိုအသုံးအဲ့ဒီဟာကတယ်ရစင်အဲ့ရဲ့တူးတော်ရှင်ဦးရေအောက်တွင်ကြားရောက်တည်ရသွားရှိထားပါတယ
阿龙的地吧，新买的，今朝今年亚细的这边亚都卢邦昆尼亚阿这地方，啊，江美在看啥呀吧嘞？比如卢邦雷塘雷亚昆尼亚在东亚个，啊，盘看啥呀吧嘞？比如啊，江美做啥的？今朝这边的地边的亚裔的新买的，格林埃里的，新的月格林埃里了嘛？你在看的呀吧嘞？哎呀，龙王卢梅山的卢亚地吧，你江边这地亚公众的你的吧嘞？
地当初这个来的时候现在被他们说因为Terrorism Act 2010要我因为我这个东西也不好很多人也有商业目的加油了麻烦了什么
အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ပေါ့နော်စစ်တပ်ရဲ့ဟိုဘာပတ်စံပေါ့နော်ငွေဝင်တဲ့ asset တွေကိုကျွန်တော်တို့က freeze လုပ်ချင်တာပါအဲဒါကြောင့်အဲ့ဟာကိုအသက်သွင်းဖို့က Terrorism Asset Freezing at 2010ဆိုတာထပ်ရှိပါရဲ့အဲ့ဟာကိုအသက်ဝင်ဖို့က2000အရာပေါ့နော်ကျွန်တော်ကအရင်ဆုံး declare လုပ်ရပါတယ်အဲ့ဒါ declare လုပ်ပြီးွားရတယ် asset freezing act ကနောက်ကလိုက်လာပါတယ်အဲ့ဟာနောက်ကလိုက်လာတဲ့အချိန်မှာUK မှာရှိရပေါ့နော်သူနဲ့ဆက်နွယ်ရတဲ့ company တစ်ခုခုကတော့လည်းကောင်းပုံပုံတစ်ခုကလည်းကောင်းဆက်နွယ်ခဲ့တူရှိတော့သူနဲ့ပတ်သက်တဲ့ပတ်သက်တဲ့တောင်းတကဘာလုံးမှာရှိရ asset တွေသူရဲ့အရာရဲ့ asset တွေအကုန်လုံးကိုသူကပိတ်သိမ်းနိုင်တာဖြစ်ပါတယ် freeze လုပ်နိုင်တာဖြစ်ပါတယ်အဲ့အတွက်ကြောင့်မို့ကျွန်တော်တောင်းဆိုနေခြင်းဖြစ်ပါတယ်ခင်ဗျာ
အဲ့တော့ဒီ Westminster တရားပေါ်မှာအာဟိုဒီလိုအစာရခံဆန္ဒပြနေတဲ့ဒီကိုနိုင်ငံရေးဝန်ထမ်းအရာရှိသူပဲပြီးတော့လာရောက်ပြီးတော့မင်းများစုံစမ်းဒါရီရောရှိပါပြီလား
အူရတိမရှိသေးပါဘူးခင်ဗျာကျွန်တော်အဲ့အတွက်လည်းကျွန်တော်ဆက်လက်ပြီးတော့တောင်းဆိုနေရဖြစ်ပါတယ်ပြီးတော့ကျွန်တော်တို့ကဧပြီလ10ရက်နေ့မှာကျွန်တော်ပေါ့နော်မြန်မာကျောင်းသားသမဂ္ဂရဲ့ဥက္ကဋ္ဌအနေနဲ့ပေါ့နော်ကျွန်တော်စာပို့ထားပါတယ်10ရက်နေ့ရပို့တဲ့စာမှာလည်း3ရက်တွင်အကြောင်းမပြန်ပါကအစားငတ်ခံဆန္ဒပြမယ်လို့ပြောထားပါတယ်ဒါပေမဲ့မင်တာကြီးဖိလစ်စုံစကွဲလင်းသွားတဲ့အတွက်ကျွန်တော်ကအင်္ဂါနိုင်ငံရဲ့ပေါ့နော်ပူစေဝမွန်းကာလာကိုကျွန်တော်ကလေးစားလိုက်နာရပါမယ်အဲ့အတွက်ကျွန်တော်20ရက်နေ့ပြီးဆက်ဆောင်ပါတယ်ကျွန်တော်တို့အကြောင်းပြင်ကြခြင်းစုံတရားမရှိတဲ့ကျွန်တော်အစာငတ်ခံဆန္ဒပြနေခြင်းပါ။ဟို
ဒီအခုလို့စာငတ်ခံဆန္ဒပြနေတာကိုဒီ BTA နိုင်ငံသားတွေဟိုဘယ်လိုလာပြီးတော့တုံ့ပြန်တာတွေတွေ့ရပါသလဲခင်ဗျ
။ဟုတ်ကဲ့လာပြီးတော့ကျွန်တော်တို့အားပေးကြပါရဲ့သူဘာကူညီနိုင်မလဲပြောပါရဲ့ကျွန်တော်တို့မှာ petition link တွေအများကြီးရှိပါရဲ့ petition ဆိုတာတော့ sign ထိုးရပါ online နေပြီးတော့ဒီ UK government ကသူကတောင်းဆိုတာပေါ့နော်အဲ့မှာလူက petition မှာသူကလူအယောက်1000ပြည့်ဝရင်တို့ရဲ့ lawyer ကိုပါလီမန်မှာစတင်ဆွေးနွေးရဖြစ်ပါတယ
်။အစံငတ်ခံဆန္ဒပြနေတဲ့ကိုကျော်မင်းဟန်ကိုကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကမြန်မာတန်ယုံလုံခြုံရေးဝန်ထမ်းတယောက်မှာကိုဗစ်ကပ်ရောဂါဖြစ်နေတဲ့အတွက်တန်ယုံကိုမေလ9ရက်နေ့အထိယာယီပိတ်လိုက်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်တိုးနေချိန်မြန်မာတန်ယုံလုံခြုံရေးဝန်ထမ်းတယောက်ပါရောဂါကူးစက်နေတဲ့အကြောင်းထိုင်းချေဆိုင်သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်။
ကိုဗစ်ကရောဂါတတိယလိုင်းကူးစက်မှုဖြစ်ပွားနေတဲ့ထိုင်းနိုင်ငံမှာကိုဗစ်ကရောဂါအတည်ပြုလူနာတနေ့ကို2000ထက်မနည်းရှိနေပါတယ်။ဒီလိုအခြေအနေမှာပဲမြန်မာတန်ယုံကလုံခြုံရေးဝန်ထမ်းတယောက်မှာကိုဗစ်ရောဂါကူးစက်နေကြောင်းအတည်ပြုခဲ့ပြီးတန်ယုံကိုမေလ9ရက်နေ့ထိပိတ်ထားမယ်ဆိုပြီးမြန်မာတန်ယုံကအတည်ပြုချက်ထုတ်ပြန်ပါတယ်။အခုလိုမျိုးတန်ယုံကိုတရက်နှစ်ပတ်ကြာပိတ်ထားမယ့်အတွက်မြန်မာတွေအတွက်ဘလို့တည့်ရမှုတွေရှိနိုင်တယ်ဆိုတာကိုတော့ရှေ့ကျောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်။
အဲ့ဒါရှေ့ကျောင်းလို့ဒီမှာဒီတောက်အပြောင်းလဲလောက်ကြတော့ဒီတက်တန်းတူတာတို့အဲ့ဒါလေ၆ခန်းစာဆိုတဲ့အခြား၆ခန်းစာတွေအကုန်ရက်တယ်။နှစ်မျိုးပဲလောက်ပြီးနေတယ်သူကျွန်တော်တို့သိရတယ်။အဲ့ဒါကအရေးပေါ်သိဆုံးမှုအလောင်းထုတ်တဲ့ကိစ္စတွေပါလို့ဒီထုတ်ပြီးတဲ့ဖောင်းကထုတ်ပြီးတယ်။အရေးပေါ်စေယုံပြင်ပြီးမှစေယုံကိစ္စပါညာဆိုရင်တို့အဲ့ကျမ်းမာရေးကိစ္စပေါ်ပြောမှဆိုအဲ့ဒါတခုကလည်းကျွန်တော်အကုန်ရက်တယ်။
ယောဂကူးစက်တဲ့တန်ယုံလုံခြုံရေးဝန်ထမ်းဟာမြန်မာလူမျိုးလားဒေသခံထိုင်းလူမျိုးလားဆိုတာကိုတော့တန်ယုံထုတ်ပြန်ချက်မှာပြောမထားပါဘူး။ဥအောင်ကျော်ကတော့ဒေသခံထိုင်းလူမျိုးတွေလည်းဖြစ်နိုင်တယ်ဆိုပြီးပြောပါဗျာ။
ကျွန်တော်တို့ဗမာလူပြည်ဆွဲဆန်းပေါ့ဗျာ။ဟိုနိုင်ငံတော်ကဒီကပ္ပမဲ့စာပေတော့မဟုတ်ဘူးသူလိုအပ်လို့ဟိုဒေသကဆွဲဆန်းထားတဲ့ဝန်ထမ်းတို့မှစစ်ဆေးလက်ကမှဥပဒေတွေ့တဲ့ကြောင့်သူကရုံးယာယီပြိုက်တယ်လို့ပြင်လိုက်တော့ပေါ့။ဟုတ်ကဲ့။အဲကိုရနေကြီးလို့ပြောတယ်ဒါကတော့တော့သူကဒေသခံဝန်ထမ်းတူဆိုတော့ဒေသခံဆိုတာကအဲ့မှာကျွန်တော်တို့ခိုင်းလူမျိုးလည်းကိစ္စောင်းတွေပဲခံထားတာရှိတယ်ဗျာဟုတ်တယ်နော
်ဟုတ်
အဝင်အဝါတွေမှာဆိုရင်ခိုင်းလူမျိုးခံထားတာနောက်အတွင်းထဲမှာလည်းကျွန်တော်တို့ဒီဟိုသုံးရဆက်စည်ရန်ဌာနမှာဆိုပြီးကျတာခိုင်းကိုခံထားတာဒီကနိုင်ငံကြားလိုက်တယ်လားဆိုတော့လူမျိုးစုံလားဆိုတော့ခိုင်းကိုခံထားတာနောက်မြန်မာလူမျိုးလည်းစကားပြန်လည်းခံထားတာရှိတယ်ဆိုတော့သူကခိုးခွဲစက်မပြောထားဘူးခင်ဗျဒေသခံလို့သာပြောထားတာထိုင်းနိုင်ငံမှာလာကမသိဟုတ်ကဲ့
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ပွားခဲ့တဲ့ကိုဗစ်ဒုတိယလိုင်းလုံးကတော့ဘန်ကောက်မြို့ပြင်မှာရှိတဲ့စမုတ်စခွန်းပြည်နယ်ကပင်လယ်စာထုတ်လုပ်ရေးစက်ရုံတွေမှာအများစုလွတ်လပ်ကန်နေကြတဲ့ရွှေပြောင်းမြန်မာလူသမားတွေစီကဖြစ်ပါတယ်။အခုတတိယလိုင်းမှာတော့ထိုင်းလူမျိုးတွေအကြီးအကျယ်ကူးစက်နေကြတာဖြစ်ပါတယ်။ဒါပေမဲ့တပ်ပြည်နယ်စမုတ်စခွန်းစတဲ့ပြည်နယ်အပါအဝင်မြန်မာလူသမားတွေအများပြားရှိတဲ့နေရာတွေမှာတော့အလို့ရှင်တွေကကိုဗစ် -19 ကပ်ရောဂါကာကွယ်တားဆီးတာတွေကိုကြက်ကြက်မက်မက်လှုပ်ဆောင်နေတယ်လို့လည်းဦးအောင်ကျော်ကပြောပါတယ်
။အလို့ရုံပန်းရှင်တွေပေါ့လုပ်ငန်းရှင်တွေတော့သူစီဝါရေးတွေပြက်စီးကုန်မှာကြောက်တော့သူကသူ့လုပ်သားတွေကိုကျန်းမာရေးနဲ့ပတ်သက်ပြီးသိသိပြေးတာတွေဟုတ်ရင်တော့လုပ်ပဲပေါ့ဗျာပထမလိုင်းဒုတိယလိုင်းလုပ်ပဲသူ့လုပ်သားတွေကိုစဉ်းစားကြက်ကြက်မက်မက်သူကဟိုထင်းထင်းတာပေါ့ပထမလိုင်းမှာရောဒုတိယလိုင်းမှာရောဟိုပစံမပိတ်ရင်ဘယ်လို
ကိုဗစ်တတိယလိုင်းကိုထိန်းချုပ်နိုင်ဖို့ကလည်းထိုင်းဆိုရကကျင်းကျပ်တဲ့စီကံကျက်တွေထုတ်ပြန်ထားပါတယ်။နှာခေါင်းစည်းမတ်ကိုအပြင်ဖက်တိုင်းတက်ကြဖို့မတက်တဲ့သူတွေကိုထိုင်းဘက်ဝင်2000ထိတံငွေရိုက်မှာဖြစ်ကြောင်းသတင်းထုတ်ပြန်ထားသလိုမလိုက်နာသူတွေကိုဖမ်းဆီးပြီးတံငွေရိုက်တာတွေလည်းရှိနေပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာနယ်မြေဖြတ်တော်ခရီးသွားလာခွင့်တွေကိုလည်းပိတ်ပ ထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါအခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်စင်းရဲတွေကုန်းသင်းပိတ်လာအိုနိုင်ငံမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုရှင်းချနိုင်ရေးမျှော်လင့်ချက်နဲ့နိုင်ငံတကာအစိုးရတွေကလာအိုနိုင်ငံအတွက်အထောက်ပံ့တွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေဒီနှစ်အတွင်းမှာကမ်းလှမ်းနေကြကြောင်းဒေတာအတွင်းကတုံ့သက်သူတွေကပြောပါတယ်။ကုန်းတွင်တည်ယူပို့ဆောင်ရေးမဲခေါင်ကြီးရေးစီးဆင်းမှုတွေအပေါ်မှာတရုတ်ရဲ့အကြီးအကျယ်ချုပ်ကိုင်မှုမရှိစေရေးအာရှဒေတာအတွင်းနိုင်ငံတွေရဲ့ကြိုးပမ်းမှုလို့လည်းတုံ့သက်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာ Ralph Jennin ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်။
အောက်ကိုပြီးနေတဲ့အကူအညီတွေထပ်ထိုးပေးတာမျိုးဒါမှမဟုတ်လဲအကူအညီတွေကန့်လန့်တာမျိုးကိုဂျပန်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကဒီနှစ်ထဲမှာပဲဆောင်ရွက်လာနေပါတယ်။နိုင်ငံတကာဘက်ကလာဝအတွက်ပို့ပြီးတော့ထောက်ပံ့ဖို့ကန့်လန့်ချက်တွေဟာဆိုရင်တရုတ်ရဲ့လာအိုနိုင်ငံတွင်အကြီးဆုံးရင်းနှီးမြှုပ်နှံမှုဖြစ်တဲ့ဒေါ်လာ 5.6 ဘီလီယံရင်းနှီးမြှုပ်နှံထားတဲ့ကီလိုမီတာ400အရှိမီယထာလန်ဒီနှစ်အတွင်းပြီးစီးမဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေရှုကနဲ့လာအိုဝန်ကြီးချုပ်ဖန်ခန်ဘီဟန်ဘန်တို့အခုအေဗီလာအတွင်းတွေ့ဆုံပြီးဗျူဟာကျပူးပေါင်းဆောင်ရွက်မှုတိုးတက်လာစေရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဂျပန်မီဒီယာတွေကဖော်ပြကြပါသည်။လာအိုနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတူလောင်ယုံတွေဖွင့်လှစ်နိုင်ရေးအတွက်ဒေါ်လာ 1.8 တန်ပေးအပ်ဖို့နဲ့နိုင်ငံတကာလေဆိပ်တွေအဆင့်မြင့်တင်ရေးမှာကူညီဖို့လဲကတိပြုထားတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြကြပါသည်။ပြီးခဲ့တဲ့မေလမှာစတင်တာဝန်ယူခဲ့တဲ့လာအိုဝန်ကြီးချုပ်တင်နဲ့ထိုင်းဝန်ကြီးချုပ်ဖရာယူချန်အိုချာတို့တယ်လီဖုန်းဆက်ဆွေးနွေးခဲ့တဲ့အကြောင်းလာအိုနိုင်ငံပိုင်သတင်းကား AP အတွင်းဖော်ပြပါတယ်။လာအိုအတွက်ပညာရေးစိုက်ပျိုးရေးနဲ့ကျန်းမာရေးဆိုင်ရာပညာသင်ဆုတွေထောက်ပံ့တဲ့အတွက်ထိုင်းဆိုရကိုကျေးဇူးတင်ကြောင်းလာအိုဝန်ကြီးချုပ်တစ်ကတယ်လီဖုန်းဆက်ဆွေးနွေးမှုအတွင်းမှာပြောဆိုခဲ့တဲ့အကြောင်းလည်းသတင်းကပြောပါတယ်။လာအိုနိုင်ငံတွင် COVID-19 တိုက်ဖျက်ရေးအတွက်လည်းထိုင်းကထောက်ပံ့ပေးနေတဲ့အကြောင်းသတင်းကဖော်ပြပါတယ်။ဗီယက်နမ်တာဝန်ရှိသူတွေဘက်ကလည်းလာအိုနိုင်ငံနဲ့2021-2030ပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာနောက်9နှစ်ကြာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုစတင်ကြောင်းဗီယက်နမ်ကွန်မြူနတီပါတီရဲ့သတင်းဝက်ဘ်ဆိုက် NADAN မှာဖော်ပြထားပါတယ်။ဒီသဘောတူညီချက်နှစ်ခုထဲမှာဘာတွေထည့်သွင်းမလဲဆိုတာကိုတော့နှစ်ဖက်ခေါင်းဆောင်တွေနောက်ပိုင်းမှာဆုံးဖြတ်ကြဖို့ရှိပါတယ်။လာအိုအတွက် COVID-19 ဆိုင်ရာအထောက်အပံ့နဲ့ပညာသင်ဆုတစ်ထောင်ကိုပြီးခဲ့တဲ့နှစ်အတွင်းဗီယက်နမ်ကပေးအပ်ထားတာလည်းဖြစ်ပါတယ်။ American ပြည်သူစုက William and Mary တက္ကသိုလ်ကပြုစုတဲ့ aiddata.org website အရလောင်နိုင်ငံတွင်းကိုဝင်တဲ့တရုတ်ရဲ့ရန်ပုံငွေကတစ်နှစ်ကိုဒေါ်လာ17ဘီလီယံထိရှိတယ်လို့ဖော်ပြထားပါတယ်။လာအိုအတွက်ထိတ်တန့်ထောက်ပံ့လှူဒါန်းသူတွေကဂျပန်နဲ့ထိုင်းနိုင်ငံဖြစ်ပြီးအခုအခါမှာဗီယက်နမ်ကနိုင်ငံတစ်အဖြစ်နဲ့ပါဝင်လာပါတယ်။2016ခုနှစ်အတွက်လာအိုအတွက်ထောက်ပံ့ငွေချင်းငွေလက်တွေ့အကူအညီတွေအပါအဝင်ဒေါ်လာ 63.8 ဘီလီယံထိဂျပန်အစိုးရကပေးအပ်ခဲ့ကြောင်းဂျပန်နိုင်ငံသားရေးဌာနကဖော်ပြပါသည်။အာရှနိုင်ငံများကတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုရွှတ်ချနိုင်ဖို့မျှော်လင့်နေကြတာဖြစ်ပြီးဒီလိုဆောင်ရွက်နိုင်ရင်တော့တရုတ်ကိုဖြတ်ပြီးမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုစီးဆင့်တဲ့မဲခေါင်မြေကြောင်းရှိဒါမှမဟုတ်လဲ ကုန်းတွင်းတဲ့ယူပို့ဆောင်ရေးချိတ်ဆက်မှုတွေမှာအင်အားကြီးတရုတ်ရဲ့အကြီးအကျယ်လွှမ်းမိုးချုပ်ကိုင်မှုရှိစေရေးဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။မေကောင်မြတ်ပေါ်ပိုင်းမှာတရုတ်ရဲ့ရေကတာတွေကမြေရဲ့စီစဉ်မှုကိုထိန်းချုပ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလာအိုနဲ့အင်းကြီးချင်းနိုင်ငံတွေကိုအမေရိကန်ဘက်ကကူညီတွေထပ်တိုးခဲ့ပါတယ်။
Laos is being kind of effectively carved up in
Lao ha letwe a phin u ti yi man che myo song shi le bime le tiyou ye che le mu ka po mya la ba de in a ji naingan diu ye de ta re o sa lwan mo nan ye pyan sai mu ko myin twe ni ya bi Lao naingan ha a di a khin jin de ka naingan de khu da phit ba de lu pyo ka da ba Japan naingan bak ka shi taw ma sha data re ne po pi lo chait set lu ni de lu pyo tu ga ro Japan naingan Temple Tekatu ka tamain po cha tu Jeffrey Kingston phit par de Mae kaw mi ye si sin mu ko tyok ka thin chauk tha de kaisa ku le Japan ta win shi tu re ka su yin de lu tu ga pyo par de
I just think that Japan is signaling that
Yo ye osa lamo mu ko mmi de tbo myo phit ni da ma tu bak ka shin pyan ya me so ra ko Japan bak ka pyat ta lite da lo yu sa de a chang ne di naingan nwe a yin ma Japan bak ka a khai ma yet di saung ywet twa me lo yu sa de a chang pa mauk kha Kingston ga pyo su ke da ba Thai naingan twe ma Japan naingan ye ka ne ga pyet si thauk lou mu a khai ma shi ni pe Vietnam naingan twe ma le 1980 bi lu nit twe naw pai Japan ye yin ni myun na mu ka ti ti ta ta to la ba de Japan ha so yin American pi daw su ne atu tiyuk ko tan pyan pho saung ywet ni de lo Chulalong Kontak ka tu ga naingan ye taip pa pa mauk kha Tithinan Ponsu Hirak ka pyo ba de pi ka de ne September la ka sat tin ka de Mae kaung American pu khaung saung ywet ye a thauk pan American season ha so yin Lao ba win a shit taung a sha data twin တရုတ် ကို ထိမ့် ညှိ မှု အဖြစ် ရှု မြင် ကြ ပါတယ် ဒုတိယ ကမ္ဘာ စစ် ကာလ က မကျေလည် မှု တွေ နောက် ကျိုးစု တွေ ပိုင် ဆိုင် မှု အရေး တွေ နဲ့ ပတ်သက် ပြီး တရုတ် ရဲ့ ဂျပန် ကြား မှာ လည်း မပြေ မလည် ဖြစ် နေတာ ပါ ဗီယက်နမ် ဘက် က လည်း တရုတ် ကို မကျေ မနပ် ဖြစ် နေ ပါတယ် ပိုင် ဆိုင် မှု အငင်း ပွား နေ တဲ့ တောင် တရုတ် ပင်လယ် ပြင် အတွင်း တရုတ် ရဲ့ ချဲ့ ထွင် မှု 1980 ဘီလွန်နှစ် စစ် ပွဲ အပါ အဝင် နယ်စပ် မြေ အငင်း ပွား မှု တွေ နဲ့ ပတ်သက် ပါတယ် ဗီယက်နမ် နိုင်ငံ ဟိုချီမင်း စီတီ က စီးပွား ရေး ဆိုင်ရာ အကြံ ပေး လုပ်ငန်း Mesra ye longan paw jack ngu yin ka do akhu lo pyo ba de. Tiyung ne Vietnam cha osa pyan sai mu a ne chin shi ka bi Vietnam bak ka tiphi phi chin shou nei la ka ba de lo tu ka pyo ka da ba. Tiyung bak ka do Lao ko pe ni de aku nyi twin ne yin ni myauk nan mu pamana su su ba ngo ma thauk pyan ma bu. Da ba me le Lao naingan ka tacha naingan twi the tiyung paw ma po pi do mi kho ni de lo thong tat tu mya ka pyo ba de. ပြည်တွင်းသတင်းထုတ်လုပ်မှုတန်ဖိုး GDP ဒေါ်လာ 19 ဘီလီယံ လောက်ပဲရှိတဲ့လာအိုနိုင်ငံပါ COVID-19 ကပ်ဘေးထံကြောင့်စီးပွားရေးထိခိုက်နေပြီးယထာလန့်အတွက်ကြားသွင်းငွေပေးနိုင်ဖို့ရုန်းကန်နေရပါတယ်လာအိုအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းယထာလန့်အတွက်ဒေါ်လာ 3,500ကျပ်အကျွေးတင်နေတဲ့အကြောင်းနိုင်ငံတကာငွေကြေးရှင်ဘုံငွေအဖွဲ့ IMF ကလည်းပြောဆိုထားပါတယ်ရှင်
မက်တင်ကြီးထိုက်ပြောပြသွားတာပါ VOA American အတန်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဒေါက်တာရှင်နေနားဆင်လို့တဲ့သေးသေးချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ် အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ် မေလ2ရက်နေ့ကျရင်တကဘာလုံးကမြမအရေးလှုပ်ရှားသူအားလုံးပါဝင်မဲ့ ကဘာလုံးဆိုင်ရာမြမအຫນွေဦးတော်လန်ရေးဆန္ဒပြပွဲတွေကိုနိုင်ငံအစုံမှလုပ်ကြမှာဖြစ်ပါတယ် တွင်းညီကျနေပြီမဲ့ຫນွေဦးတော်လန်ရေးကိုမအောင်မြင်မချင်းဆက်လုပ်သွားကြမယ်ဆိုတာပြသတဲ့အနေနဲ့နိုင်ငံတကာမှာဆန္ဒပြကြမှာဖြစ်ပါတယ် Global Myanmar Spring Revolution ကိုစတင်စီစဉ်သူမတ်စုဝေလင်းကိုမတ်စုမြန်မုံကဆက်သွယ်နေနေပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ကမ္ဘာလုံးကမြမအရေးစိတ်ဝင်စားသူတွေအားလုံးပါဝင်ဆန္ဒပြကြမယ်ကမ္ဘာလုံးဆိုင်ရာမြမຫນွေဦးတော်လှန်ရေးကိုမေလ၂ရက်နေ့ကျရင်ကျင်းပဖို့နိုင်ငံတကာရောက်နေကြတဲ့မြန်မာလူငယ်တွေကပြင်ဆင်နေကြပါတယ်ဆရာနာသိအစိုးရရဲ့လွတ်ရက်တွေကိုလက်မခံဘူးဆိုတာကမ္ဘာသိအောင်လို့နိုင်ငံစုံမှရောက်နေကြသူတွေကညီညီညွတ်ညွတ်ပြသဖို့ရည်ရွယ်တဲ့လှုပ်ရှားမှုဖြစ်တယ်လို့ Global Myanmar Spring Revolution ကိုဦးဆောင်ဆောက်လုပ်ခဲ့တဲ့ထိုင်ဝမ်ကမြမအရေးလှုပ်ရှားသူမတ်စုဝေလင်းကပြောပါတယ်
ငါလာနှစ်ရက်နေမှာအားလုံးစုပေါင်းဆန္ဒပြပွဲတွေထုတ်ကြတဲ့အခါအင်ဂျီအနေအထားတွေကိုစင်တူဝစ်စနာတူညီတဲ့တောင်းဆိုချက်တွေကိုတောင်းဆိုရအပြင်သွေးစွန်းနေတဲ့လက်တုံးချောင်းထောက်ပြီးတော့မြမအရေးကိုကဘာကအလေးထားလာအောင်လုပ်ကြမှာဖြစ်တယ်လို့ Generation Z မျိုးဆက်လေးဖြစ်တဲ့မတ်စုဝေလင်းကရှင်းပြပါရယ်
ဒီတွင်ပြပါရှိရတဲ့ကဘာလုံးမှာရှိရမြန်မာတွေတနေ့တည်းမှာငါးပိုင်းနေရနေတယ်မှာတနေ့တည်းမှာတတွေးတည်းတတားတည်းတတန်တည်းနဲ့မြန်မာအတန်ကိုဒီကဘာလုံးတုံ့ဟုတ်အောင်လို့လူကြီးရဲ့ကြိုးကြော်တယ်လေလူကြီးရဲ့စိုင်းပုတ်တွေအဲ့လိုမျိုးကန်ဆောင်ပြီးတော့ဆန္ဒပြဖို့ရှိရပေါ့ကဘာရဲ့နေရာတိုင်းမှာပေါ့နော်ဒီပုံမှန်မှာတွေမတူညီတဲ့ပုံစံနဲ့ဆန္ဒပြနေရဲ့ဥစ္စာကိုချိတ်ဆက်
go send be the letong to ye so name, publishing the appeal let in made the mo a bolo the town achieve the cavalo a DD Matilomio or the two sonic bloody three finger sign lobo or she ever no. And you said you guys you check out of bodies or two sonic or
အဲ့တပေါင်းများစွာမြန်မာပြည်မှာစတေးနေရတယ်သွေးစွန်းနေတော့လေတော်လိုင်းကြီးပေါ့နော်ဒီမေဦးတော်လိုင်းကြီးကိုမအောင်မချင်းစက်တိုက်သွားမယ်ဆိုရက်ပြည်ရဲ့
နှင်းအားလုံးအထွေထွေတပိတ်ပေါ့နော်မြန်မာပြည်မှာဒီ I don't want to ပြောလို့ရှိရင်ပြန်ပြီးတော့ဟိုဘကွန်ပျူတာအနေနဲ့ပေါ့နှင်းအားလုံးကကြတော့အခုကပြည်တွင်းမှာပဲဖြစ်သွားတယ်ပေါ့နော်အဲ့တုန်းကကြတော့လိမ့်နေမရှိကြဘူးဒီမှာမောင်နှမတွေကတနိုင်ငံနဲ့တနိုင်ငံအခြေဆက်မရှိကြဘူးအချိန်နဲ့မရလိုက်တဲ့အချိန်မှာတခြားနိုင်ငံတွေကဒီတရထဲမှာဒီလိုမျိုးတကဘာလုံးမှာရှိရမြန်မာတွေတဟုန်နဲ့တကြွနဲ့ဖြစ်လာဖို့အတွက်ကလည်းအခက်အခဲဖြစ်သွားတယ်အဲ့ဒါနဲ့ပတ ဒီကနေ့ကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့
ဒီနေ့ရရှိတဲ့သတင်းရာတို့လူပေါင်း9000ကျပ်ပြီးတော့ကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုနိုင်ငံတော်ဒီကျွန်တော်တို့ဗမာလူပြည်ရဲ့ဆွဲဆန်းပေါ့ဗျာဟိုန
global movement New York, San Francisco, Washington, Los Angeles, America ma solution. UK ma solution, di ma London ne Manchester ne bo, new na new shi ne. Dawa shi Italy ma solution, Rome ne hua bo, Milan ne bo no, na ne shi ne. Di Australia ma solution, tong ne shi ne bo no, tong new bo, Sydney shi ne, Melbourne shi ne, Brisbane bo shi ne. Dawa shi Germany shi ne, Japan, Korea, Taiwan, dawa shi hua bo, Belgium ne, Austin bo.
ကိုစိတ်နိုင်ငံနဲ့မနေပေါ့နော်အဲ့လိုတော့အချိန်ဆက်ပြီးသွားပြီချိန်ဆက်မှုတွေရှိရဲဒါမဲ့အဲ့ဒီစိတ်နိုင်ငံထက်ဒီထက်များဖို့လည်းရှိရဲပေါ့နော်အခုဂျွိုင်းနေကြတယ်တချို့မောင်နှမတွေဒီ
information ရတာနဲ့လာပြီးဂျွိုင်းနေတယ်မောင်နှမတွေလည်းအများကြီးရှိပါတယ်တခြားနိုင်ငံတွေပြီးတော့အဲ့လိုပြောပေါ့နော်ညီမတို့ဒီလိုတကယ်ကဘာလုံးမှရှိဘူးဘာဖြစ်လို့လဲဆိုတော့မြန်မာတွေကအရင်ကြီးတယ်ပေါ့နော်သွေးစည်းကြတယ်ညီမတို့ဒီအောက်စားလုံမယ်ဒီ ဒီနောက်တိုင်းနိုင်ငံမှာကြတော့ညရိဖြစ်နေတဲ့အတွက်ကြောင့်မို့ဒီဥစ္စာတွေကတော့သူတို့အခက်အခဲရှိတယ်။ညီမတို့ဒီဥစ္စာကိုပြင်ဆင်ချင်ပေါ့နော်။နှစ်ပတ်ဟိုပဘလစ်မှာကြီးတဲ့လို့ရှင်တော့နှစ်ပတ်တော့အချိန်ရတယ်။ဒါမဲ့အဓိကဒီလိုမျိုးတကယ်တမ်းဂလိုဘယ်မီတင်ပေါ့နော်။ဒီလိုမျိုးအစည်းအဝေးလုပ်တာတကယ်ဘာလုံးမှရှိရင်ညီပေါ့မောင်နှမရဲ့အစည်းအဝေးလုပ်နိုင်တာဆိုတော့တည့်ရပဲရ
sana
ဒီကဘာလုံးဆိုင်ရာဒီမျိုးတော်နိုင်ရေလုံးမယ်ပေါ့နော်ငါလာနှစ်ရည်နေတိုင်းလုံးမယ်အစီအစဉ်နဲ့ပတ်သက်လို့ဒီအကြောင်းအသေးစိတ်တိကျတဲ့ဆိုလို့ရှိရင်ဘယ်မှာသွားပြီးတော့ဘယ်လိုမျိုးသိနိုင်မလဲပြောပြပါအဲ့ဒါတစ်ခုနောက်တစ်ခုကကြတော့ဒီအစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်ဘယ်လိုမျိုးပြင်ဆင်ရမလဲဆိုတာလည်းပြောပြပါရှင့်
Global Myanmar Spring Revolution ပေါ့နော်အဲ့ page မှာညီမလေးတို့အသေးစိတ်update ကိုလိုက်မှာသင်ဝါပြပေးပါမယ်ဟိုဟာပေါ့ဒီဟိုအဲ့ဒီမှာဒီဒီတက္ကပါလုံးမှာရှိရနေပုံမှန်တော့မများဘူးအတိုင်းပဲဟိုဟာပေါ့ဒီဆန္ဒပြဆိုင်ပုဒ်ကပါအစားပေါ့လို့ရှိရင် NGO
ရောက်ပါတယ်ဥမာဒီနိုင်ငံတကာရဲ့စတရိုက်လီဒါတွေဆိုလို့ရှိရင်ဆန္ဒပြတဲ့လီဒါတွေတပိတ်ခေါင်းဆောင်တွေဆိုလို့ရှိရင်လည်းညီမတို့လေးဦးနဲ့ပါဝင်ပူးပေါင်းရရတယ်ပေါ့နော်ကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လှန်ရေးဆန္ဒပြပွဲကြီးကိုလှုပ်ဖို့စီစဉ်နေတဲ့ထိုင်ဝမ်ကဂျန်နရေးရှင်းစီမျိုးဆက်မတ်စုဝေလင်ဖြစ်ပါတယ်မြန်မာနိုင်ငံမှာသူနဲ့တက်တူရွယ်တူလူငယ်တ
ခုခါမှာတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဧပြီလ24ရက်နေ့ကကျင်းပတဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှိုက်နာဘဂနာတို့တီးတန့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့အတွင်းမှုချုပ်ရုံးဒုတိယပြောခွင့်ရဖရန်ဟက်ကအတည်ပြုပါတယ်မြန်မာနိုင်ငံကအကြမ်းဖက်နေမှုတွေချက်ချင်းရပ်ပစ်ဖို့တောင်းဆိုချက်ပါဝင်တဲ့အစည်းအဝေးပြီးထုတ်ပြန်တဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီမှုဟာတိတ်ကိုအရေးပါတယ်လို့လည်းပြောပါတယ်။ဒါအပြင်အခြေခံရပိုင်ခွင့်နဲ့လူ့ခွင့်ရေးကိုလေးစားလိုက်လာတဲ့အနေနဲ့စစ်တပ်ကဖမ်းဆီးထားသူအလုံးကိုအမြန်ပြန်ပြီးလွှတ်ပေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘဲရက်အိုဘားမားကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာဝန်းနည်းဖွယ်ရက်စက်တဲ့အကြမ်းဖက်မှုတွေကြောင့်စေမကောင်းဖြစ်နေရတယ်လို့ပြည်သူလူထုရဲ့အတံတွေကိုထင်ဟတဲ့နိုင်ငံတော်လှုပ်ရှားမှုတွေကြောင့်စိတ်အားတက်ကြွရတယ်လို့ပြောပါတယ်။ကမ္ဘာကြီးအနေနဲ့မြန်မာနိုင်ငံပေါ်ဆက်ပြီးအာရုံစူးစိုက်နေဖို့လိုတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တခုအကြာလွတ်လပ်မှုကြီးကြီးမားမားရခဲ့ပြီးတဲ့နောက်မှာစစ်တပ်ကသူ့ဆန္ဒအတိုင်းလုပ်ကိုင်ဖို့တရားဝင်တဲ့နှီးလန်းတွေနဲ့ရရဆက်ဆက်ပြုတ်လုလာတာကိုလူထုကဘယ်တော့မှလက်ခံမှာမဟုတ်တယ်လို့ကမ္ဘာကြီးတစ်ခုလုံးကလည်းလက်မခံသင့်ဘူးလို့ပြောပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးဒေတာရင်းတည်ငြိမ်ရေးကိုအာဆီယံကနေထိန်းသိမ်းနိုင်မယ်လို့တရုတ်အစိုးရကယုံကြည်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝန်ဝန်သန်းရဲ့တနင်္လာနေ့တင်းစားရှင်းလင်းပွဲပြောကြားချက်ကိုဧပြီ26ရက်ရန်ကုန်တရုတ်တန်ရုံ Facebook မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေနဲ့အတူစစ်တပ်နဲ့ရဲတွေကြောင့်ဆန္ဒပြတည်သူရာပေါင်းများစွာတိုက်ဆုံခဲ့ရပြီးမတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြဿနာကိုမြန်မာပြည်သူတွေပဲဖြေရှင်းတာမျိုးသူလိုလားကြောင်းရုရှားအစိုးရကတင်းလာနေမှာပြောကြားလိုက်ပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမူကတော့ကိုညံဝင်းအောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA American အတံရဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုနားဆင်ခဲ့ရတာပါ။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့ရဖြစ်ပါတယ်။တော်တရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။
This program has come to you from